While the economy is not doing so well for the individual person, certainly the economy as a national thing, the GNP is up.
CYA လူပုဂ္ဂိုလ်တဦးချင်းစီအတွက်သိမကောင်းလှပေမဲ့တမျိုးသားလုံးနဲ့ဆိုင်တဲ့ CYA GDP ပြည်တွင်းအသတင်းထုတ်ကုန်တန်ဖိုးမြင့်တက်နေပါတယ်။ဒါဟာကောင်းတဲ့အချက်တည်းရဲ့ဆိုတာသိကြပါတယ်။ပြည်သူတွေကအလွန်လောက်အကျိုးများမရရှိပါဘူး။မကျေနပ်မှုတွေအများကြီးရှိနေတယ်ဆိုတာကျွန်တော်နားလည်ပါတယ်။နိုင်ငံရေးအခြေအနေကတော့မကောင်းပါဘူး။အခြေအနေတိုးတက်လာတာမတွေ့ရပါဘူး။တိုင်းသားလူနည်းစုတွေအခြေအနေမကောင်းပါဘူး။နိုင်ငံတကာဆက်ဆံရေးလည်းမကောင်းပါဘူး။ကျွန်တော်ကဒါဟာအဆိုးမြင်စရာဖြစ်နေတယ်လို့မပြောခြင်းပေမဲ့လောလောဆယ်မှာအကောင်းမြင်နိုင်တဲ့အခြေအနေမရှိပါဘူ
း GDP တိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဒီချိန်မှာအနောက်နိုင်ငံတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတို့ဘာလို့လုပ်နေကြတော့ဒါဟာမြန်မာစီးပွားရေးထိန်းချုပ်နေတာနဲ့မတူပါခင်ဗျာ
Yes I mean the whole situation in the Rakhine is going to affect the economics quite clearly
ဟုတ်ပါတယ်ရခိုင်ပြည်နယ်အခြေအနေတစ်ခုလုံးကစီးပွားရေးကိုထိခိုက်စေရာဖြစ်နေပါတယ်ဒါရှင်းပါတယ်ဒါဟုမြန်မာအစိုးရကကောင်းကောင်းသိပါတယ်တစ်ချိန်တည်းမှာပဲရခိုင်မှာသူတို့လုံနေတာဟာနိုင်ငံရေးအခြေအနေလုံခြုံရေးအခြေအနေအရလိုအပ်လို့လုံနေတယ်လို့ယူဆကြပါတယ်ဒါကိုကျွန်တော်သဘောမတူပါဘူးနောက်ထပ်စီးပွားရေးကိုထိခိုက်စေမယ့်ကိစ္စတစ်ခုကတော့ကဘာလက်ခရီးသွားတွေလာရောက်မှုကြာဆင်းသွားတာပဲဖြစ်ပါတယ်အနောက်နိုင်ငံတွေကယင်းနှီးမြှုပ်နှံမှုကလည်းကြာဆင်းနေတယ်ဆိုတော့စီးပွားရေးပြဿနာတွေကလည်းအများကြီးပါပဲဗျာ
။ရခိုင်ရင်းမှာတော့ဆန်းစုကျဲရသအစိုးရကဘလောက်တာဝန်ရှိလို့ထင်ပါတယ်။မြန်မာစစ်တပ်ကကျူးလွန်တဲ့ရဲစခန်းတွေပတ်သက်ပြီးတော့ဆန်းစုကျဲ moral authority မဆုံးဘူးဆိုပြီးတော့နိုင်ငံတကာဆုတ်ဖြတ်နေရတာကြားပါတယ်
။ Well, first of all, it's the West that built her up as a democratic icon. And she says, I don't want to be a democratic icon.
ပထမဦးဆုံးကဒေါ်အောင်ဆန်းစုကြည်ကိုဒီမိုကရေစီမီးရှူးတစ်စောင်အဖြစ်မြင့်တင်ခဲ့ကြတာဟာကမ္ဘာအနောက်ခြမ်းကဖြစ်ပါတယ်။သူကတော့အဲ့လိုမဖြစ်ချင်ပါဘူး။နိုင်ငံရေးသမားသာဖြစ်နေလို့ဆိုခဲ့တာပါ။လက်တွေ့မှာတော့သူဟာနိုင်ငံရေးသမားကောင်းတယောက်လည်းမဟုတ်ပါဘူး။ရုပ်စွာအစုံပြည်တွင်းနိုင်ငံရေးမှာပါ။ဆိုတော့အခုကိစ္စမှာသူတို့ပြင်ပကဝေဖန်သူတွေအစမတန်များပြားပါတယ်။ဒါပေမဲ့ကျွန်တော်တို့သိကြတဲ့အတိုင်းပါပဲ။သူမှာထိန်းချုပ်နိုင်မှုကအကန့်အသတ်နဲ့သာရှိတာပါ2008ဖွဲ့စည်းပုံအရစစ်တပ်ကသာချုပ်ကင်ထားတာပါတာမန်ကိစ္စတွေမှာရှော့ပေါ့မှုတွေရှိနိုင်ပါတယ်လူတွေရဲ့ဘဝတက်တာမှုရောက်အောင်ရှော့ပေါ့မှုတချို့လုပ်နိုင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုကရော့ကျသွားမှာမဟုတ်ပါဘူးနိုင်ငံရေးကိုလည်းစစ်တပ်ကသာထိန်းချုပ်ထားတာပါအ
န်ဒေါန်ဆန်းစုကြည်ဟာနိုင်ငံရေးသမားအောင်တယောက်မဟုတ်ဘူးလို့ဆိုတော့အခုဖွဲ့စည်းပုံရစစ်တပ်ကထိန်းချုပ်ထားတဲ့အချိန်မှာသူကနိုင်ငံရေးသမားအောင်တယောက်ဖြစ်လာအောင်ဘယ်လိုများလုပ်ထိုင်လို့လဲခင
်ဗျ That's a good question but I think what she tried to do you have to go back to when after the 2015 election
Oh ဒါမေးသင့်မေးထိုက်တဲ့မေးခွန်းတစ်ခုပါသူပါလုပ်နိုင်တယ်ဆိုတာ2015ရွေးကောက်ပွဲကျင်းပပြီးချိန်ကိုပြန်သွားရပါလိမ့်မယ်အဲ့ဒီမှာသူကဘာလို့လှုပ်ဖြစ်အောင်လုပ်ခဲ့တယ်လဲဖွဲ့စည်းပုံကိုမပြင်နိုင်လို့သမရမဖြစ်နိုင်တဲ့ဟာကိုဖြစ်အောင်အတင်းလုပ်တယ်။ဒါကိုစစ်တပ်ကသဘောတူမှာမဟုတ်ဘူးဆိုတာ तू သိပါတယ်။ဒါပေမဲ့ तू ကဇွတ်လုပ်တယ်။ဒါဟာစစ်တပ်နဲ့တင်းမြန်နိုင်တဲ့ကိစ္စမဟုတ်ပါဘူး။နောက်တော့ तू ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုဖန်တီးယူတယ်။အခြေခံအဖြစ်ဝန်ကြီးချုပ်သဘောပါပဲ။ဒါဟာ तू ကစစ်တပ်ရဲ့သဘောထားကိုကွေ့ပတ်ပြီးကြော်သွားတာဖြစ်ပါတယ်။စစ်တပ်ကိုပါထုတ်ခဲ့တာဖြစ်ပါတယ်။ဆိုတော့ तू နဲ့စစ်တပ်ဆက်ဆံရေးပိုကောင်းမလာနိုင်တော့ပါဘူး။သူဟာဗိုလ်ချုပ်မင်းမင်းအောင်လှိုင်ရဲ့စစ်တပ်နဲ့တင့်မြတ်ရေးအတွက်ညှိနှိုင်းခဲ့တာမဟုတ်ပါဘူး။ဒါပြင်သူပိုကောင်းအောင်လုပ်နိုင်ခဲ့လေမလားဆိုတာတော့ကျွန်တော်မသိပါဘူး
။လုပ်နိုင်ခဲ့လေမလားဆိုတော့မသိကြဘူးခင်ဗျာ။ဒါဟာသူ့အတွက်ဘေးကျန်နေချက်ဖြစ်ရတဲ့အခြေအနေတစ်ရပ်ပါ။ဆိုတော့ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးရွေးကောက်ပွဲဝင်ခဲ့တယ်ဆိုတာကမှားတယ်လို့ပြောနိုင်မလားအဲ့ဒီတော့ခင်ဗျာ။အဲ့လိုရွေးကောက်ပွဲမဝင်မနဲ့ဆက်လက်ပြီးတော့သဘိမောက်ခဲ့တဲ့လူများယူဆမိပါလား
။ No, I don't think she could.
အဲ့လိုလေကျွန်တော်မထင်ပါဘူး
။ဆိုရင်သူကဘာလို့ရမလ
ဲ။ I mean that's just she's caught in a dilemma.
သူဟာဘေးကျန်နံကျက်အခြေအနေမှာရောက်နေပါတယ်။သူ့မှာခိုင်မာတဲ့လုံနိုင်ခြင်းရှိပါတယ်။သူကိုယ်တိုင်ကြောင့်ရောသူ့အဖေကြောင့်ပါသူ့ကိုလူတွေကချစ်ကြပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအရာရာကိုချုပ်ကင်ထားတယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။ဒီအခြေအနေမှာသူအပေးယူလို့ရပါလိမ့်မယ်။ဒါပေမဲ့သူဟာအဲ့ဒီသဘောမျိုးစပြီးမလုပ်ပါဘူး။အပေးယူမလုပ်ချင်ဘူးလို့ယူဆနိုင်တဲ့ပုံစံမျိုးစလုပ်ပါတယ်။ဒါကိုမာနာကြည့်တယ်အပေါ်စည်းကလှုပ်တယ်လို့စစ်တပ်ကယူဆမယ်ဆိုတာသိကြပါတယ်ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းသူ့ကိုထောက်ခံပံ့ပိုးကြပါတယ် သူ့အပေါ်မှာအများကြီးမျှော်လင့်ချက်ထားကြပါတယ်သူတကယ်မလုပ်နိုင်တဲ့ဟာတွေကိုမျှော်လင့်ကြပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်ရဲ့အမှားမဟုတ်ပါဘူးအလွန်အကျွံမျှော်လင့်ထားတဲ့နိုင်ငံတကာရဲ့အမှားသာဖြစ်ပါတယ်2008ဖွဲ့စည်းပုံကိုဖတ်ကြည့်ရင်စစ်တပ်ကနီးနီးကပ်ကပ်မပါဝင်ပဲအရသာအစိုးရတရက်အနေနဲ့ဘာမှမလုပ်နိုင်အောင်လှုပ်ထားတယ်ဆိုတာသိနိုင်ပါတယ်သိထင်ရှားပါတယ်ကျွန်တော်တို့အနောက်နိုင်ငံတွေဘက်ကဒါကိုအလေးနဲ့မစင်စားခဲ့ကြပါဘူး
ဒီနေရာမှာကျွန်တော်တခုမေးချင်ပါတယ်အနောက်နိုင်ငံတွေကပြောနေကြတယ်ဒေါအောင်ဆန်းစုကြည်နဲ့ moral authority သုံးရမယ်အထူးသဖြင့်ရခိုင်ပြည်နယ်ကိစ္စမှာနှိကုတ်မှုတွေကိုဟန်တာဖို့ moral authority မသုံးဘူးဆိုပြီးတော့ဝေဖန်နေကြပါတယ်သူတို့ဘာကိုအတိအကျဆိုလို့လဲရှင်းပြပါခင်ဗျာ
Well because of her suffering in the past under house arrest her advocacy of democracy
သူကိုယ်တိုင်နေအကျယ်ကျုပ်ခံရတော့ငါကြုံတွေ့ခံစားရတာဒီဒီမိုကရေစီရေးစော်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့တဲ့အတွက်လူအခွင့်အရေးကိစ္စတွေရိုဟင်ဂျာတွေနဲ့တိုင်းဒေသတွေ့ကြုံခံစားနေရတဲ့ကိစ္စတွေအပေါ်မှာလည်းသူ့အနေနဲ့စိတ်ထဲမှာယက်တီချက်ခံယူချက်ရှိသင့်ပါတယ်ဒါပေမဲ့ तू ကအဲ့ဒါကိုမဖော်ပြဘူးမဖော်ထုတ်ဘူးပြင်ပကနေကြည့်နေကြသူတွေအမြင်မှာဒေါ်အောင်ဆန်းစုကြည်အနေနဲ့အဲ့ဒါကိုဖော်ပြဖို့တာဝန်ရှိတယ်လို့မှတ်ယူကြပါတယ
်သူ့အနေနဲ့လက်တွေ့မှာအနောက်နိုင်ငံတွေကမျှော်လင့်တဲ့အတိုင်းကျင်းအောင်ဘာများလုပ်ပြနိုင်ကြရှိပါလဲခင
်ဗျာ In fact, but she could have done more. She could not fulfill it.
တကယ်တော့သူမလုပ်နိုင်ပါဘူး။ဒါပေမဲ့ပိုလုပ်ပြသင့်ပါတယ်။အခုသူ့ရဲ့လူသိရှင်ကြားထုတ်ပြန်တဲ့ကြီးညာချက်ထဲမှာပြည်ပကဂျူဒုအထောက်ထားနဲ့ပြနေတဲ့ပြဿနာတွေကိုလုံးဝငြင်းဆန်ထားပါတယ်။ဒါကိုအတိပယ်ရှိရှိရှင်းပြဖို့လည်းငြင်းဆန်ပါတယ်။ဒါတွေဟာမဟုတ်ဘူးလို့လည်းငြင်းဆန်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကနေပြည်တော်မှာနိုင်ငံသားတန်တမန်တွေကိုပြောပြတာတိတ်ကိုအားနေပါတယ်။တန်တမန်တွေကသူ့ထက်ပိုသိနေကြပါတယ်။ဒါဟာ तू ကနိုင်ငံခေါင်းဆောင်တယောက်အနေနဲ့အခြေအနေမှန်ကိုမသိရလေအောင်ပိတ်ဆို့ခံထားရတာပဲလား။ဒါမှမဟုတ်အင်မတန်ကိုအကင်းပတဲ့အခြေအနေတွေကိုသူ့ထက်ပိုသိထားကြတဲ့နိုင်ငံသားတန်တမန်တွေကိုလှည့်စားဖို့များစူးစမ်းတာလား။ဒီလိုဆိုရင်တော့သူဆုံးဖြတ်ချက်ကတိတ်မှားပါတယ
်။ဆရာကြီးပြောတဲ့ဒီကိစ္စအပေါ်ကျွန်တော်ပြန်မေးချင်တဲ့မေးခွန်းနှစ်ခုရှိပါတယ်။ပထမတစ်ခုကတော့အနောက်နိုင်ငံတွေကမြင်မြင်တဲ့အတိုင်းဒေါအောင်ဆန်းစုကြည် moral authority သုံးရမယ်ဆိုတော့အဲ့လိုလှုပ်လိုက်ပြန်ရင်စစ်တပ်ကသူ့ကိုပြောမှာပေါ့ပို့ပြီးတော့မာနကြီးတယ်သူတို့ကိုဝေဖန်တဲ့အတွက်ဒါဟာ arrogant ဖြစ်တယ်လို့ပို့ပြီးပြောစရာမဖြစ်လာနိုင်ဘူးလားခင်ဗျာဒါပထမတစ်ချက
် That is a problem the more she criticizes the military the more they're going to be inflamed against her
ပြဿနာကအဲ့ဒါပါပဲသူကစစ်တပ်ကိုဝေဖန်လေစစ်တပ်ကသူ့ကိုဒေါသထွက်လေဖြစ်မှာပါပဲဒါမှန်ပါတယ်ဒီလိုမျိုးဝေဖန်ခဲ့လို့လေသူဟာအစကတည်းကစစ်တပ်နဲ့ကွဲလွဲလာခဲ့တာပါ2015ရွေးကောက်ပွဲပြီးကြတဲ့ကဖြစ်လာခဲ့တာအခုလဲပြည်လည်မှုရမယ့်အခြေအနေမရှိသေးပါဘူးဒါဟာအစိမ်းမကောင်းစရာပါတိုင်းသားပြဿနာပြည်လည်ရေးအဓိကလို့သူပြောလာခဲ့တာအခုထိမဖြေရှင်းနိုင်တာကလည်းစစ်တပ်နဲ့ပြန်လည်မသိမ့်မြတ်နိုင်လို့ပဲဖြစ်ပါတယ
်ကျွန်တော်မိကျင်တဲ့နောက်တစ်ချက်ကတော့နိုင်ငံတကာစန်တမန်တွေကရခိုင်အရေးမှာသူ့ထက်ပိုပြီးစီးရဲဆိုတဲ့ကိစ္စဖြစ်ပါတယ
် What I mean is when her speech in September 2017
ဆက်တမန်တောင်းဆက်ခွန်တုံးကနေပြည်တော်မှာသူပြောခဲ့တဲ့မိခွန်းကိုပြောတာပါ
ဟုတ်ကဲ့အဲ့ဒီရခိုင်ခင်းနဲ့ပတ်သက်ပြီးကုလသမဂ္ဂစုံစမ်းကော်မရှင်ကအစီအစဉ်ထွက်လာတော့သူတို့ဟာ evidence လို့ခေါ်တဲ့တကယ်လက်တွေ့အထောက်အထားကိုအခြေမပြုဘဲနဲ့ witness statement သက်သေရဲ့ထွက်ဆိုချက်တွေကိုသာအခြေပြုထားတယ်လို့ဆိုထားပါတယ်So that will appeal at the you look or ya nai ba ma la lo pyo ni ya wa de da wo sha ji be lo pyo lo wa
There is a problem here we know that in crises of this sort often the problems get exaggerated and there was one article in the New York Times
di nya ma pyatana shi ba de patipaka ri ma a che che tat de tabor shi ba de pi lo New York Times tadin daw Anna Beach ka le pyo ba de Rainya ri ne lout tha de interview to cho ha ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမဟုတ်တဆင့်စကားကိုကြားယုံနဲ့လုတ်ကြံထားတဲ့အင်တာဗျူးတွေလို့ဆိုထားပါတယ်ဆိုတော့မှန်ပါတယ်ပြဿနာရှိပါတယ်တစ်ချိန်တည်းမှာပဲတိမ်းနဲ့ချီတဲ့လူတွေထွက်ပြေးရတာထောင်နဲ့ချီတဲ့အိမ်တွေမီးရှို့ခံရတာတွေကိုကောင်းငင်ကနေမှတ်တမ်းတင်ထားတာရှိပါတယ်ဒါတွေကိုအငင်းပွားစရာမရှိပါဘူးဒါအပြင်ယုံကြည်စိတ်ချရတဲ့ MSF လို့ခေါ်တဲ့နေစည်းမကြဆရာဝန်များအဖွဲ့ကလည်းလူပေါင်း6,900 လောက်အသက်ခံရတယ်လို့ဆိုထားပါတယ်ဒါကမဟုတ်ပါဘူးလို့စစ်တပ်ကညင်းပါတယ်သူတို့ဟာသူတို့လုံးကြတာပါလို့ပြောတာမခံလို့မအောင
်ဒီပြဿနာအတွက်စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကလည်းပဲဖွဲ့စည်းပေးထားတဲ့နိုင်ငံတကာအဖွဲ့တွေရှိပါတယ်အာရှဒေသကအထင်ကြီးစံတမန်တွေနိုင်ငံရေးသမားတွေပါဝင်တဲ့အဖွဲ့တွေပါသူတို့ရောစိတ်မချရဘူးလို့ထင်ပါလားခင်ဗျာ
Well, the problem is, with the Rohingya issue is, it's not going to go to the Security Council and have anything happen because China will.
Rohingya ပြဿနာနဲ့ပတ်သက်ပြီးဘာလို့လို့လုံခြုံရေးကောင်စီကိုရောက်မှာမဟုတ်ပါဘူးမြန်မာကိုဆန့်ကျင်ဖို့ဖြစ်လာသမျှတရုတ်ကဟန်တားမှာပါရှင်းနေပါတယ်အထွေထွေညီလာခံကတစုံတရာလုပ်နိုင်ပါတယ်ဒါပေမဲ့တိတ်မထီရောက်နိုင်ပါဘူးနောက်မေးစရာတစ်ခုကမြန်မာပြည်ပေါ်မှာတန်ခတ်ပိတ်ဆို့အရေးယူမှုဆန့်ရှင်တွေချမှတ်လိုက်ပြီးဆိုပါစို့ဒီဆန့်ရှင်တွေဘယ်လိုဖြစ်လာရင်ရုတ်သိမ်းကြမလဲဆိုတဲ့မေးခွန်းကိုအရင်ဆုံးမေးရပါလိမ့်မယ်ဒီမေးခွန်းကိုမမေးကြတော့ပါပဲဒီလူတွေကိုနိုင်ငံသားပြည်ရင်ပြဿနာပြည်လေတယ်လို့ယူဆမယ်ဆိုရင်ရောမြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့ဒီလူတွေကို1982ဥပဒေအရနိုင်ငံသားဖြစ်ခွင့်ပေးမယ်ထင်ပါသလားမကြခင်မှာအဲ့ဒီလိုဖြစ်လာဖို့ရှိပါသလားကာလအတန်ကြာရင်ရောဖြစ်လာမှာလားကျွန်တော်ကတော့နှစ်ပေါင်းများစွာကြာသည့်အတိုင်းဖြစ်လာလိမ့်မယ်လို့မမြင်မိပါဘူးဒါဟာသိဝမ်းနည်းစရာကောင်းတဲ့ကိစ္စတစ်ခုပါ